ခဏငါမှာတော့ဝန်ကြီးချုပ်ပြရွတ်ချံကိုချာကိုအယုံကြည်မရှိတဲ့အဆိုလွှတ်တော်မှာဒီကနေ့စနေနေ့မဲခွဲရမှာတော့အဆိုရှုံးနေသွားပြန်ပါတယ်ဝန်ကြီးချုပ်ပြရွတ်ကိုအယုံကြည်မရှိအဆိုလွှတ်တော်မှာတင်သွင်းတာဒါအပါဝင်ဆိုရင်၄ချိန်မြောက်ဖြစ်ပြီးတော့၄ချိန်စလုံးမှာဝန်ကြီးချုပ်ကိုဆန့်ကျင်တဲ့အဆိုရှုံးနေခဲ့ပါတယ်ခဏငါမှာနောက်7လဆိုလို့ရှိရင်ထူးထူးရွေးကောက်ပွဲကျင်းပတော့မှာမလို့ဒါဟာဝန်ကြီးချုပ်ပြရွတ်အတွက်နောက်ဆုံးချိန်ဆန်းသတ်မှုဖြစ်ပါတယ်အသက်68နှစ်အရွယ်ဝန်ကြီးချုပ်ပြရွတ်ဟာ2014ခုနှစ်အာဏာသိမ်းမှုမှာဦးဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်ပါတယ်အခုဒီချိန်သူ့ကိုဆန့်ကျင်တဲ့အဆိုရှုံးနေတာကြောင့်သူဟာလာမယ့်မတ်လအထိဝန်ကြီးချုပ်တာဝန်ကိုဆက်ပြီးတော့တာဝန်ယူထားနိုင်မှာပါအခုဒီချိန်မဲခွဲရမှာတော့ဝန်ကြီးချုပ်ပြရွတ်ကိုလိုလာတဲ့မဲက256မဲဆန့်ကျင်တဲ့မဲ206မဲနဲ့မဲ9မဲကတော့ကြားနေမဲဖြစ်ပါတယ်သူကိုယာရုကနေပြီးတော့ဖယ်ရှားနိုင်မှုဆိုရင်တော့နေရာ48ခုရှိတဲ့လွှတ်တော်မှာအတိုက်ခံတွေအနေနဲ့မဲ239နေရာရရှိဖို့လိုအပ်ပါတယ်သူကိုအာဂတိလက်စားမှုတွေနဲ့စီးပွားစီမံမှုညံပြင်းတာတွေနဲ့အယုံကြည်မရှိဆွဲချက်တင်ကြတာဖြစ်ပါတယ်ဝီဂျီယုတ်ပရယုတ်ကတော့ဒီဆွဲချက်တွေကိုငြင်းဆန့်ထားပါတယ်ခင်ဗျာ